မြန်မာစစ်တပ်ဖက်ဒရယ်ကအာဏာသိမ်းခဲ့ခြင်းကစပြီးဖမ်းဆီးထားတဲ့ဒဏ္ဍာရီတောက်တွေပေါ်မှာတရားဆက်ဆိုထားတာအလုံးကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့ Amnesty International နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာသတင်းသမားတွေဟာသူတို့ပေါ်မှာချင်းချောက်မှုတွေအချက်ကန်မှုတွေနဲ့နှိမ့်ပန်းနှိမ့်ဆက်မှုတွေကိုအခုထိရင်ဆိုင်နေရဆဲဖြစ်ပြီးဒါဟာရင်းနဲ့စစ်တပ်ရဲ့လူခွန်ရေးချိုးဖောက်မှုတွေကိုဖုံးကွယ်နှုံဖို့နဲ့ငြင်းငြင်းဆာဆန္ဒပြသူတွေကိုဖိနှိပ်ဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုဖြစ်ကြောင်းထင်ရှားနေတယ်လို့ AI လူခွင့်ရေးအဖွဲ့ကချက်တပေးနေမှာပြောပါတယ်။တရားရင်ဆိုင်မှုဖမ်းခံနေရသူတွေ၊အမှတ်ခံနဲ့ပြန်ပြီးလွတ်လာသူတွေ၊ဒါမှမဟုတ်ဖမ်းဝရမ်းအထောက်ခံထားရသူတွေအပါအဝင်တရင်တော့အလုံးဟာသူတို့အလုပ်ကိုသူတို့လုပ်နေတာဖြစ်ပြီးသူတို့ရဲ့ရပိုင်ခွင့်ကိုငြင်းငြင်းစွာချင့်သုံးနေကြသူတွေဖြစ်တဲ့အတွက်သူတို့အလုံးပေါ်ဆွဲဆိုထားတာတွေကိုရုပ်သိမ်းပေးဖို့ AI အဖွဲ့ကတောင်းဆိုတာဖြစ်ပါတယ်။လူမှုမတည်ငြိမ်အောင်လုပ်နေတဲ့တရင်တော့တွေကသာအာဏာပိုင်တွေကဖမ်းဆီးတာဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုထားတာပါ။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင် AADB ကပြုစုထားတဲ့စင်ရင်ရစစ်တပ်ကအရတအစုအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းခဲ့ခြင်းကနေအခုချိန်ထိတင်းတောက်88ရောက်ဖမ်းခံခဲ့ရပြီးဒီထဲကထက်ဝက်ကျော်ဟာခုထိအထင်းထင်းခံနေရဆဲတယ်လို့လည်း AI ကပြောပါတယ်။အဖမ်းခံရသူတွေထဲမှာ Frontier မြန်မာ Magazine Editor American နိုင်ငံသား Danny Fenster လည်းပါဝင်ပြီးသူဟာတင်းလာနေကမလေးရှားနိုင်ငံကိုသွားမဲ့လင်းမော်မတက်ခင်မှာမင်္ဂလာတုံလေးစိတ်မှာအဖမ်းခံရပြီးရန်ကုန်အင်းစင်အချင်းတောင်မှာအထင်းသိမ်းခံရတာဖြစ်ပါတယ်။